မေရိကန်ပြည်ထောင်စုမှာစားသုံးသူတွေရင်ဆိုင်နေရတဲ့ကုန်စည်နှုန်းကြီးမြင့်မှုတွေတက်တာစီဖို့အတွက်ဓာတ်ဆီအပေါ်ဘို့အစိုးရကကောက်ခံနေတဲ့အခွန်ကိုကာလတစ်ခုထိကင်းလွတ်ခွင့်ပေးဖို့နဲ့တရုတ်ကတင်သွင်းလာတဲ့ကုန်ပစ္စည်းတွေအပေါ်အခွန်လျှော့ပေါက်ပေးဖို့သမ္မတဘိုင်ဒန်ကစဉ်းစားနေတဲ့အကြောင်းဗန်နာယေးဝန်ကြီးဂျန်နက်ယယ်လင်ကတင်းလာနေမှာတင်းငွေနေနေမှာပြောဆိုလိုက်ပါတယ်။သမ္မတဂျိုးဘိုင်ဒန်အနေနဲ့စားသုံးသူတွေတက်တာစီဖို့ဖြစ်နိုင်တဲ့နီလန်းအားလုံးနဲ့လှုပ်ဆောင်သွားလို့ကြောင်းနဲ့ဒီရက်သက်တပတ်တွင်လောင်စာစီဈေးနှုန်းတွေအစမတန်မြင့်တက်ခဲ့တာဟာစားသုံးသူတွေအပေါ်ဝင်တော့ဝင်ဖို့ဖြစ်စီတယ်လို့လည်းသူမကပြောဆိုပါတယ်။ဓာတ်ဆီဈေးဟာတစ်ကားလမ်းကို5ဒေါ်လာအထိမြင့်တက်ခဲ့ပြီးလုံးငယ်တဲ့နှစ်ကတည်းက48ရာခိုင်နှုန်းမြင့်တက်ခဲ့ပါတယ်။ဓာတ်ဆီတစ်ကားလမ်းကို 18.4 ဆင့်ဘို့အစိုးရကကောက်ခံနေတဲ့အခွန်ကိုကာလတစ်ခုအထိလျှော့ပေါက်ပေးလိုက်ရင်အကျိုးရှိနိုင်တဲ့အတွက်သမ္မတဘိုင်ဒန်အနေနဲ့လွတ်တော်နဲ့ညှိနှိုင်းဆောင်ရွက်ဖို့ဆန္ဒရှိနေတယ်လို့ဗန်ဒါယေးဝန်ကြီးကပြောဆိုခဲ့ပါတယ်။သမ္မတဘိုင်ဒန်အစိုးရကရေနံနဲ့လောင်စာဆီလုပ်ငန်းတွေကိုပိုတိုးပြီးထုတ်ဖို့ကုမ္ပဏီတွေကိုလည်းပြောဆိုထားပါတယ်။စားသောက်ကုန်ကြီးမီအပါဝင်နေတဲ့40ကုန်ကြားစီးဝန်ဆောင်မှုစည်းရိမ်တွေဟာပြီးခဲ့တဲ့မေလအတွင်း 8.6 ရာခိုင်နှုန်းမြင့်တက်ခဲ့ပါတယ်။